UNFC လို့ခေါ်တဲ့ညညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့တို့ဟာ NCA လမ်းကြောင်းကိုလက်ခံကြောင်းဆုံးဖြတ်ခဲ့တယ်လို့ UNFC ကောင်ဆောင်တွေကအတည်ပြုပြောဆိုပါတယ် UNFC နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးအဖွဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မကြာခင်မှာတွေ့ဆုံသွားမှာဖြစ်တယ်လို့ပဲ UNFC အဖွဲ့တွေအနေနဲ့27ရာစုပင်လုံးကြီးလာခါမှာဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေးကြဘူးလို့လည်းဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တဲ့ကရခိုင်မျိုးရကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဖွဲ့တို့ကလည်း UNSC မူအတိုင်း NC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့သဘောတူညီခဲ့ကြတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာက VOA ကိုပြောပါတယ်
ANC ရနဲ့ဒီ UNFC ရဲ့ ANC လမ်းကြောင်းကိုလည်းကြိုးလေသူတို့လည်းသဘောတူတယ်အဲ့ဒါပြီးတော့ဒီ SSPB နဲ့ ANC လမ်းကြောင်းကနေပြီးတော့မှ UNFC နဲ့သူတို့လည်းဆက်လက်ကြီးနိုင်လို့ရှိတယ
် ANC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့မေလ23ရက်နေ့မှာကျင်းပခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံးအစည်းအဝေးကနေဆုံးဖြတ်တာဖြစ်တယ်လို့ ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ
်ကျွန်တော်တို့ကလည်းဒီလ23မှာဘောကော်မတီအစည်းအဝေးလုပ်တယ် UNFJ မူလာကြောင်းပေါ် NC လာကြောင်းလိုက်မယ်လို့ဆုတ်ဖြတ်ချက်ချခဲ့တယ် NC လာကြောင်းကိုကျွန်တော်လိုက်ဖို့ဆုတ်ဖြတ်ချက်ချပြီးပြီ
မွန်ပြည်သက်ပါတီနဲ့ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP တို့အနေနဲ့မေလဒုတိယပတ်မှာကျင်းပခဲ့တဲ့အစည်းအဝေးမှာ UNSC ရည်တည်ချက်အတိုင်း NC လမ်းကြောင်းကိုဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ပြီးဖြစ်တာကြောင့် UNSC ဖွဲ့၅ဖွဲ့ကနေ NC လမ်းကြောင်းကိုသဘောတူရွေးချယ်ခဲ့ပြီးဖြစ်ပါတယ်NC လက်မှတ်ရေးသွေးကိစ္စနဲ့ပတ်သက်လို့ကတော့ UNSC ဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရကနေမိုးရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်။ UNSC ရဲ့နိုင်ငံရေးဆိုင်ရာသွေးဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြား27ရာစုဒုတိယပင်လုံညီလာခံမတိုင်ခင်သွေးဆုံဖို့ရှိတယ်လို့ UNSC ဖွဲ့ဝင် ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကဆက်ပြောပါတယ်။
ဒီကျွန်တော် UFC ဖွဲ့စည်းကြတော့ငြိမ်းချမ်းကော်မရှင်နဲ့20လောက်တော့တွေ့နေမယ်လို့ကျွန်တော်မျှော်လင့်တယ်။အခုကကျွန်တော်ကတွေ့ဖို့ဆောက်နေတယ်ဒါပေမဲ့ကျွန်တော်ဒီ DPA ရင်းနှီးဆွေးနွေးရဖက်ကောင်းဆိုတာကြူလေသူကမအားဘူးဖြစ်နေတယ်။သူ KMPP မှာညီနာခရှိလို့ညီနာခကျွန်တော်ကစက်ကူလောက်မှပြီးမတဲ့ညီနာခအဲ့ကျင်းမတို့ပြခေါ်မှကျွန်တော်ဆွေးတက်ဖို့အဲ့နောက်ပိုင်းမှာပြန်တွေ့ဖို့အစီအရောရှိမတဲ့နဲ့
။လာမယ့်မေလ24ရက်နေ့မှာအစိုးရကလည်း27ရာစုဒုတိယကြိမ်ပင်လုံညီလာခံကျင်းပသွားဖို့စီစဉ်နေပါတယ်။ညီလာခံတက်ရောက်ဖို့တိုင်းရင်းသားဖွဲ့တွေအားလုံးကိုဖိတ်ကြားသွားမယ်လို့ဆိုပေမဲ့ UNSC ဖွဲ့တွေအနေနဲ့ကတော့ဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေချာဘူးလို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ
်တကယ်လို့ကျွန်တော်တို့ကဒါဆွေးနွေးခွင့်မရှိတဲ့အနေထားနော်မိလာကအနေထားသမဘုတ်ရထူးတဲ့အနေထားလည်းရှိဖြစ်ပါမှာဆွေးနွေးခွင့်မရှိဘူးဆိုရင်ကျွန်တော်တို့ကတော့မတက်ဖို့ဆလုံးမြည်ကြည့်တယ်
တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့လက်ရှိခင်းကျင်းရ27ရာစုဒုတိယပင်လုံညီလာခံမှာလည်းထူးခြားမှုရှိမှာမဟုတ်ဘူးလို့လည်းနဟန္တာကသုံးသပ်ထားပါတယ
်ဒီဒုတိယကျင်းပင်လုံညီလာခံရဲ့အနေထားကကျွန်တော် UNSC လက်ထက်မှာမတက်ဘူးဆိုတာမသိချဘူးနောက်ရောက်ပိုင်းကဝါနဲ့အဖွဲ့ဝင်တွေကနော်အဲ့ဒီအဖွဲ့တွေကလည်းစက်ဖို့အလားလာနဲတယ်လို့တော့ကျွန်တော်သိရတယ်ဒီအဖွဲ့တွေမပါဘူးဆိုရင်လက်မှတ်ထိုးထားတဲ့၈ဖွဲ့နဲ့ပဲလုပ်မယ်ဆိုရင်ဒါကလည်းဘာမှမထူးရဘူးလို့ကျွန်တော်မြင်တယ်ဒီဒီပြေလုံးရလဲဆုံးဖြတ်လို့မရတဲ့အနေကအတိတ်ကအနေနဲ့ဟိုဆက်ရောက်မှုနဲတဲ့အနေကမျိုးကိုလည်းရှိနေမလို့တော့ကျွန်တော်မြင်နေရ
UNSC ဖွဲ့ဝင်တွေထဲကကချင်လူလိုက်ရေးဖွဲ့ KIU နဲ့ဝါမျိုးရဖွဲ့ချုပ် WNO တို့ကလည်းနှုတ်ထွက်ကြောင်းသင်ပြထားပေမဲ့လည်းနှုတ်သက်ဖွဲ့ပြုရေးမပြုရေးကိုတော့လာမယ့်စွန်လစာမှာကျင်းပသွားမယ်ညီလာခံမှာဆုံးဖြတ်သွားမယ်လို့နဟန္တာကပြောပါတယ် UNSC ဖွဲ့တွင်းမှာ NC လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရဲ့ NC လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရဲ့အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်သက်ပါတီ၊ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP ၊ရခိုင်မျိုးရာကောင်စီ ANC လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA စတဲ့ဖွဲ့ငါးဖွဲ့ဟာ NC လမ်းကြောင်းကိုသဘောတူခဲ့ကြတာပါဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSA ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခမ်းညီလာခံပြီးမှာ UWSA ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ TNLA သံပလောင်တပ်ဖွဲ့မိုင်းလာဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNDAA တို့ဟာ NCO ကိုလက်မခံဘဲငြိမ်းချမ်းရေးလမ်းကြောင်းတစ်ခုကိုဖော်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ